အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆက်ရေးရွရွန်းလာနေပြီးထိုင်ဝမ်ကိုအားပေးထောက်ခံနေတဲ့အပေါ်တရုတ်နိုင်ငံသားရဲ့ဝင်ကြီးရှင်ကန်းကတရုတ်နိုင်ငံသားရဲ့ဝင်ကြီးအဖြစ်တာဝန်ယူပြီးပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကိုဝေဖန်လိုက်ပါတယ်။ယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရဖို့ကြိုးပမ်းမှုတွေကိုအမေရိကန်ကတေးတဲအောင်လုပ်နေပြီးပဋိပက္ခကနေအမျက်ထုတ်ဖို့လုပ်နေတယ်လို့လည်းဆွဆွဲခဲ့တာပါ။အမေရိကန်ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဟာစင်ကြင်ပိုင်းခြားမှုတွေကနေတွေးဖိနေပြီးလို့လည်းနှစ်ပတ်လည်လွတ်တော်ညီလာခံကျင်းပနေချိန်တီးတန့်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံကိုဗတ်ပေါင်းစုံကထိန်းချုပ်ဖိနှိပ်ဖို့အမေရိကန်ကရည်ရွယ်နေပြီးနှစ်ဖက်စလုံးအကျိုးမရှိတဲ့အခြေအနေကိုရောက်နေတယ်လို့လည်းပြောပါတယ်။အမေရိကန်အနေနဲ့အရှိန်မတက်ဘဲလမ်းလွဲအတိုင်းဆက်လိုက်နေမယ်ဆိုရင်လမ်းချော်ပြီးထိတ်တန့်ရင်ဆိုင်မှုနဲ့ကြုံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။ယူကရိန်းအပေါ်ရုရှားကျူးကျော်ဆဲထိုင်ဝမ်ကျွန်းအရေးလူခွေရင်တဲ့ဤပညာစတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွန်မှုတွေကြောင့်နှစ်နိုင်ငံဆက်ဆံရေးအနေအဆုံဖြစ်နေချိန်မှာတရုတ်နိုင်ငံကပျော့ပြောင်းတဲ့တန်တမာရေးနည်းလမ်းကိုပြောင်းလဲလိမ့်မယ်လို့ခန့်မှန်းနေချိန်မှာပဲတရုတ်နိုင်ငံသားဝင်ကြီးတည်ရဲ့အမေရိကန်အပေါ်ပြင်းထန်တဲ့မှတ်ချက်တွေထွက်ပေါ်လာတာဖြစ်ပါရဲ့ရှင်။